အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရွေးကောက်ပွဲပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ကြေညာထားတဲ့ NLD ပါတီကပြည်နယ်နဲ့ဒိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီကလူတွေပဲထားမယ်ဆိုတဲ့သဘောမျိုးပြောလာပါတယ်။ဒီတိုင်းနာတကယ်လှုပ်လာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေအနေနဲ့ဘာတွေဖြစ်လာနိုင်မှာလဲ။ဝန်ကြီးချုပ်နေရာတွေကိုခွဲပေးမယ်ဆိုရင်ရောဒိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းမှာဘာတွေများပိုးပြီးတိုးတက်လာနိုင်မှာလဲ။စာရာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ကြပါမယ်။လူပေါင်းစည်ဒီမိုကရက်တစ်ပါတီ DPNS ရဲ့အတွဲဘက်အထွေထွေတွင်မှုတစ်ဒေါ်နေနေမွေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကနေရွေးကောက်ပွဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်းဦးမော်ဒွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်သိမ်းပါခင်ဗျာ။မနေ့နေ့မွေကိုမော်ထွန်းအောင်ဒီဝေဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါရှင
့်ဆိုအားလုံးသိထားတဲ့အတိုင်းပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတိုင်ဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကနေပြီးတော့ဟလာမကြာခင်မှာဖွဲ့စည်းတော့မဲ့အစိုးရအဖွဲ့တင်မှာဒီနေ့တိုင်းဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့သူကပြောသွားတယ်အဲ့လိုပြောတဲ့နေရာမှာလည်းသူက2008အခြေခံဥပဒေကပိတ်ထားချက်အရာယူလာဖြစ်တယ်ဇွတ်ယူတာမဟုတ်ဘူးဆိုတော့ဒီပြောသွားတာအလုံးကြားပြီးသားပါပဲဆိုတော့မနေ့မွေးရေ NLD ပါတီအနေနဲ့ဟလာအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပထမပိုင်းကကြွေးကြော်ထားတယ်အခုတော့2008အခြေခံဥပဒေကိုကင်ပြီးတော့ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောလာပါတယ်ဆိုတော့ဒီလိုမျိုး2008အခြေခံဥပဒေကိုကင်ပြီးတော့ဒီလိုပြောရဲပြောဆိုချက်ကကြိုးချောင်းစီလျော်တယ်လို့ယူဆပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးရလို့ရှိရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးကပြင်မယ်ဖျက်မယ်ဆိုပြီးတော့ဒီဒီမိုစီပတ်တော်သားအင်အားစုတွေအားလုံးကပြောနေကြတဲ့အခြေအနေဖြစ်ပါတယ်။အခြေအနေမှာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီအပြုသားညီညွတ်ရေးအစိုးရဆိုတာကလည်းအတန်ကျကျလောင်ထွက်လာပြီးလက်တွေမှာလည်းတိုင်းသားပါတီနဲ့နေရာအရာပေါ့နော်မတွေ့ပြတာတွေဘာတွေရှိပဲမဲ့လို့လိုက်တွေ့ပြီးတော့လိုက်တွေ့နေတဲ့အခြေအနေတွေရှိနေကြတယ်။အဲ့လိုအခြေအနေမျိုးမှာဒီဝန်ကြီးချုပ်ဆွေးနွေးရဟိုဗော2008ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်အရဆိုပြီးတော့စွဲကြိုင်ပြီးတော့ပြောရဲဆိုတဲ့အချက်ကတော့ကျွန်မအမြင်နဲ့ဆိုလို့ရှိရင်တော့ဒါကတော်တော်မသင့်တော်တဲ့အချက်ဖြစ်တယ်လို့ယူဆပါတယ
်။ဟုတ်ကဲ့ကိုမော်ထွန်းအောင်ရောဒီလိုမျိုး2008အခြေခံဥပဒေကိုကြိုင်ပြီးတော့ဝန်ကြီးချုပ်နေရတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောတာဂျိုးချောင်းစီလျော်တယ်လို့ယူဆပါလားကိုမော်ထွန်းအောင
်ဒီခုနအမမနှင်းမွေးပြောရသလိုပဲဗောနော်ကျွန်တော်တို့လက်ရှိနိုင်ငံရေးအနေအထားကကျွန်တော်တို့တကယ်ဟိုပြောရင်ပြုံပြောင်းလဲရေးဒီအခြေခံဥပဒေပေါ့နော်အလုံးမကြိုက်တဲ့ဥပဒေနောက်ငင်းချမ်းရေးပြီးဆုံးပြီလားပေါ့နော်မပြီးဆုံးသေးတဲ့ကာလလို့ပြောလို့ရပါတယ်အဲ့တော့ဒီလိုမပြီးဆုံးသေးတဲ့ကာလညှိနှိုင်းရအောင်မဲ့ဆက်လက်ပြီးတော့ပေါ့နော်အဲဒီတိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းရအောင်မဲ့ကာလမျိုးမှာမပြီးဆုံးသေးတဲ့ကာလမှာဒီရောင်ကိုပုံတေပေါ့နော်ပုံတေပုံစံနဲ့ကျွန်တော်တို့ကဟိုတွတ်တွတ်ချက်တယ်ဆိုရင်ဒီရာကဒီအဲ့နဲ့တော့တန်းတူနေမလဲဆိုရင်စစ်တပ်ရဲ့စဉ်းစားပုံနဲ့နည်းနည်းတော့တူနေမလားလို့ကျွန်တော်အနေနဲ့မြင်တယ်စစ်တပ်ကလည်းသူရဲ့25ရာခိုင်နှုန်းကိုသူက fix လုပ်ပြီးတော့သူစဉ်းစားမှာပဲတောင်သူခြေကဥပဒေအရပြီးထားတဲ့ဟာငါဘယ်တော့မှတရားနေရွှေ့ပြီးတော့မစဉ်းစားဘူးပေါ့နော်နိုင်ငံရေးပုံစံနဲ့မစဉ်းစားဘူးညီညွတ်ရေးပုံစံနဲ့မစဉ်းစားဘူးဆိုတဲ့အခါကျတော့ဟိုဒီနှစ်ဖက်ကစဉ်းစားပုံများတူနေသလားပေါ့နော်အဲ့လိုမျိုးလေးမဖြစ်စေချင်ကျွန်တော်တို့ကတော့ဒီမိုကရေစီဥဆောင်ပါတီမှာဥဆောင်နေတဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့ကဒါအဲ့လေရှိအနေထားကအလုံးစီစီလုံးလုံးနဲ့ဒီဖက်ဒရယ်ကိုရောက်အောင်ပေါ့နော်အဲတွားရအောင်မယ်ခီးကြံသေးတဲ့လန်တော့ဘယ်ရှိသေးတဲ့နေရာမှာတော့ဒီလိုမျိုး fix ပုံစံမျိုးနဲ့ပေါ့နော်တခြားသူများနိုင်ငံကအစင်လာဒီမိုကရေစီအစင်လာအရှိပြည်သားနိုင်ငံတွေရဲ့အတုံးနှုံးပုံစံလိုမျိုးဥပဒေကိုတုံးနှုံးတာမျိုးကတော့ဒီချိန်မတင့်တော်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့မနေ့မွေးဘရော်ဇော်မျိုးပုံပြောသလိုပဲဟလာဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲယူမယ်တခြားနိုင်ငံရေးပါတီနဲ့အထူးသဖြင့်တော့ဒါကကျွန်တော်တို့ပြည်내တွေမှာပေါ့နော်ပြည်တွေမှာနိုင်ငံထားတဲ့နိုင်ငံတိုင်းသားပါတီတွေရှိတဲ့အခါကျတော့ဒီတိုင်းသားပါတီတွေနဲ့ခွဲဖို့ဆိုပြီးတော့အများကတိုက်တွန်းနေကြတာအဲ့လိုမဟုတ်ဖဲနဲ့ NLD ပါတီကပဲဒီညီချုပ်နေရာတွေကိုယူလိုက်မယ်တခြားနိုင်ငံရေးပါတီတွေနဲ့ခွဲဝေတာမျိုးမလုပ်ဘူးဆိုရင်အကျိုးဆက်ကဘာတွေများဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီမှာတစ်ချက်ကိုထည့်ပြီးပြောရမယ်ဆိုလို့ရှိရင်တော့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုညှိုးနယ်လို့ဆိုပေမဲ့လို့အဲ့ဒီမှာကဒီအနိုင်ရပါတီကကိုယ်စလေဒီကိုပဲခန့်ရမယ်လို့ညွှန်းထားတာမျိုးတော့မရှိဘူးချက်သူတို့ကနေပြီးတော့အနိုင်ရတဲ့လွတ်တော်ကိုယ်စလေတွေကဘာလို့ကိုမဆိုသမရရဲ့တင်ပြချက်ကိုလွတ်တော်ကအတီးပြုတ်ပြီးတော့ခန့်လို့ရတယ်ဆိုတဲ့ပြပချက်ရှိတယ်ဆိုတဲ့ခါကျတော့အဲ့လိုအခြေအနေမျိုးမှာအနိုင်ရပါတီတစ်ခုလဲကနေပြီးတော့ သူတို့ရဲ့အဲပါတီရဲ့ကိုယ်စားလှယ်တွေပေါ့နော်ဒီလူတွေပဲဝန်ကြီးချုပ်ဖြစ်ထားရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကလည်းဒီအဖြစ်အပျက်မျိုးတွေကိုကျွန်တော်တို့ကလက်တွေ့ဖြတ်သန်းခဲ့မှုတဲ့အခြေအနေဖြစ်တယ်ဖြစ်တယ်ဆိုတဲ့အခါကျတော့အဲ့ဒီဒုံကလည်းအနယ်ဒီအစိုးရအနေနဲ့ပေါ့နော်ဒီတိုင်းသားဆိုတော့ပြည်နယ်တွေမှာပေါ့နော်ဒီဒေသကလူလူတွေကလက်မခံနိုင်တဲ့လူမျိုးတွေကိုဝန်ကြီးချုပ်ဖြစ်ခန့်ခဲ့တဲ့တာဒကတွေလည်းရှိတယ်အဲ့ဒီနောက်ဆက်တွဲတွေကဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့အားလုံးအမြင်ပဲဖြစ်တယ်ဥပမာဆိုလို့ရှိရင်ကယားဒေသမှာရှိတယ်တော့ခါကြတော့ရခိုင်မှာဆိုလို့ရှိရင်ဒီလိုမျိုးတွေဖြစ်ခဲ့တယ်ဆိုတဲ့အခါကြတော့အဲ့ဒါရဲ့နောက်ဆက်တွဲကဘာတွေဖြစ်ခဲ့တယ်ဆိုတာကအားလုံးအသိပဲဖြစ်တယ်အဲ့လိုဆိုတဲ့အခါကျရှေ့ဆက်ပြီးတော့ဒီကိုအနိုင်ရတဲ့အခြေအနေမှာမူတည်ပြီးတော့ပါတီတစ်ခုတည်းကနေပြီးတော့ဝန်ကြီးချုပ်အဖြစ်နဲ့ယူမယ်ရွေးချယ်မယ်ခန့်မယ်ဆိုလို့ရှိရင်ရှိကရှိခဲ့တဲ့သင်ခန်းစာတွေကိုကိုကပြန်ပြီးမသုံးသပ်ဘူးတကယ်တမ်းလက်တွေ့အသုံးချတဲ့နေရာမှာအဲ့ဒါတွေကိုကိုကပြန်ပြီးသိသိချာချာမကြည့်ခဲ့ဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်သွားတယ်နောက်ဆက်တဲ့အကျိုးဆက်တွေကတော့ဒါပွတ်တိုက်မှုတွေတော့ဖြစ်လာနိုင်ကြတယ်အများကြီးရှိတယ်လို့ကျွန်မကတော့မြင်တယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဒီရွေးချယ်မှုမှာမူတည်ပြီးတော့ပေါ့နော်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအမျိုးသားညီညွတ်ရေးလို့ပြောနေကြတာရှိတယ်ကြည့်တယ်ဆိုတဲ့အခါကျွန်မတို့အမြင်ကတော့အမျိုးသားညီညွတ်ရေးဆိုတာကဒီကနေ့နောက်ပါတချင်းတိဆောက်လို့ရတဲ့ကိစ္စတော့မဟုတ်ပါဘူး။တို့ရေရှည်သွားမယ့်ကိစ္စဖြစ်တယ်။အဲ့လိုရေရှည်သွားမယ့်ကိစ္စဆိုတာကလက်တွဲပြီးအတူတူအလုပ်လုပ်ကြရင်းနဲ့ယုံကြည်မှုတွေတိဆောက်ပြီးတော့မှကျမတို့ကဒါမျိုးတွေကိုဆောင်ရမှာဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်။အဲ့
တော့ကိုမိုးထွန်းအောင်ရောတကယ်လို့များဒီတိုင်းပဲ NLD ကပဲညှို့နေရတဲ့အားလုံးယူမယ်ဆိုရင်နောက်ဆက်တွဲဘလူအကျိုးဆက်တွေဖြစ်လာမယ်လို့ကိုမိုးထွန်းအောင်သုံးသပ်တယ်လေ။
ကျွန်တော်တို့ကတော့ဒီရှေ့မှာအဲ့လိုမျိုး NLD ကနေပဲဝင်ကြီးချုပ်ယူခဲ့တဲ့2015နဲ့2020ဥပမာရှိပြီးသားပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးတင်ကန်းစာကိုပဲကျွန်တော်တို့ပြန်လှန်ကြည့်လိုက်ရုံပဲရှေ့မှာအမနှင်းမွေးလဲပြောရသလိုပဲအဲ့ဒါကိုလည်းကျွန်တော်အနေနဲ့ဟိုထောက်ခံတယ်ပေါ့နော်အဲထောက်ခံတယ်လို့ပြောဆိုလိုတဲ့နေရာမှာပေါ့နော်ဥပမာရခိုင်မှာဆိုရင်လည်းကျွန်တော်တို့ကဘာတလောမှာကျွန်တော်တို့ပေါ့နော်နာမည်ပြတ်ခဲ့ရတယ်ပေါ့နော်အဲဒီရိုဟင်ဂျာအဲဒီနေရင်းဒေသနေပြီးတော့ထွက်ပြေးရတဲ့ဟာဖြစ်ခဲ့တယ်အဲ့ဒါရဲ့ impact ကကျွန်တော်တို့နိုင်ငံမှာတအားကြီးပါတယ်ဆိုတော့အခါကျတော့ဒီဝင်ကြီးချုပ်ကိစ္စနဲ့ direct ဆိုင်တယ်လို့ကျွန်တော်မဆိုလိုဘူးပေါ့နော်ဒါပေမဲ့ဒီနေရာမှာဒါကျွန်တော်တို့ရခိုင်မှာဒါအဲညညရေးအစိုးရတရက်တာရှိနေမယ်ဆိုရင်ပေါ့နော်ဒီထက်ပိုကောင်းမွန်တဲ့ရလက်တွေပေါ့နော်အဲရမလားပေါ့နော်အဲ့လိုမျိုးလေးတွေ option လေးတွေကိုလည်းကျွန်တော်အနေနဲ့မြင်မိရဲ့အခုကျတော့တို့ဒီအကောင်းဆုံးအကုန်လုံးကကျတော့ဒီဖြစ်ပြတဲ့ဟာကိုမထမ်းနိုင်တဲ့အဲလူတွေစီမှာပုံကြီးကြွားသွားတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒါကတော့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အဲဒီကြံတဲ့ဒီကရားလိုပါလို့ကြတော့ကျွန်တော်အနေနဲ့ကတော့ဒါပါတီတွင်းကိစ္စလိုမျိုးပို့ပြီးတော့မြင်တယ်ပေါ့နော်နောက်တစ်ခုကကြတော့ကျွန်တော်စဉ်းစားမိတာသူတို့တကယ်ဆိုရင်ဒီပြည်နယ်တွေမှာပေါ့နော်ဝန်ကြီးချုပ်ပေးဖို့ဆိုတော့နှမျောတွန့်တိုစရာမလိုဘူးနော်ကျွန်တော်တို့အနာဂတ်လာမယ့် Federal အခင်းအကျင်းကိုကျွန်တော်တို့ Pilot Test အနေနဲ့တော့စဉ်းစားလို့ရပေါ့နော်ဒီပုံမှာလွတ်ပေးလိုက်ပြီးတော့အဲဒီ Check and Balance Institution တွေတစ်ခုနဲ့တစ်ခုဘယ်လိုအလုပ်လုပ်လဲဆိုတော့ Case Study အနေနဲ့တော့ထိုင်ကြည့်လို့ရထိုင်ကြည့်ပြီးတော့တကယ်ကောင်းမွန်တဲ့အဲတင်ကားစာတွေကိုကျွန်တော်တို့အဲအနေရပြီးတော့နောက်ပိုင်းမှာကျွန်တော်တို့အဲဒီ Union Accord တွေပေါ့နော်အဲအနေတစ်ဆင့်ပေါ့နော်ဟိုအနာဂတ် Federal ဒီ Constitution တွေကိုကျွန်တော်တို့ပြန်လဲတည်ဆောက်မယ်အခြေခံဥပဒေပြန်လဲတည်ဆောက်မယ်ဆိုရင်ဒီအချက်လက်တွေစဉ်းစားစရာဖြစ်လာအခုအဲ့လိုမျိုးစဉ်းစားစရာအခွင့်အရေးကိုလက်လွတ်လိုက်တယ်လို့လည်းကျွန်တော်နေနဲ့မြင်တယ
်နောက်တစ်ခုကလည်းကျွန်တော်နားလည်သလောက်ပေါ့နော်ဒီနယ်တိုင်းဒေသကြီး14ခုစလုံးကိုခွဲပြီးဘူးလို့လည်းပဲဘူးမှာတော့ပြောနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုတော့နားလဲတာပဲတချို့နေရာတွေတချို့ပြည်နယ်တွေဆိုတော့ကိုမိုးတော့ပြောသလိုဟလာတကယ်ကိုတင့်တော်တဲ့နေရာတွေမှာဒီမျိုးခွဲဝေပြီးတော့လုပ်ကြင်ကြမယ်ဆိုရင်တကယ်ကိုဟလာလိလာစရာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံအတွက်လိလာစရာနမူနာတော့မှဖြစ်မယ်ဆိုတာဒါတဘာဝကြတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့မင်းမွေအဲ့တော့ခွဲပြီးတယ်ဟလာတချို့ဝန်ကြီးချုပ်နေရာတွေကိုအန်ဒီပါတီကမယူဘဲနဲ့အဲ့ဒီဒေတာကအဲ့ဒီတမှာအများစုနိုင်ရတာပဲဖြစ်ဖြစ်တော့မို့တခြားအင့်တော်ဆုံးလူပြောက်ပါတီတစ်ခုကလူပြောက်ကိုပဲဖြစ်ဖြစ်ဝင်ကြီးတော်ဝန်ပေးတယ်ခွဲပေးတယ်ဆိုရင်တော့ဒိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းလက်ရှိသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းတွေမှာဘာတွေပို့ပြီးတော့ထူးခြားတိုးတက်လာနိုင်မယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့ကျွန်မတို့ကအဓိကစဉ်းစားရမယ့်အချက်ကဘာလဲဆိုလို့ရှိရင်ဒီခဏအခြေအနေမှာဘယ်ဟာကအလိုအပ်ဆုံးလဲဘယ်ဟာကအဓိကဖြစ်တယ်လဲဆိုတော့တိတိကျကျစဉ်းစားပြီးတော့ဆောင်ရွက်ဖို့လိုပါတယ်ဘာလို့လဲဆိုတဲ့အခါကျတော့ကျွန်တော်လက်တွေ့အခြေအနေမှာဆိုလို့ရှိရင်ကြီးမားတဲ့အကန့်အသတ်တွေအခက်အခဲတွေရှိနေတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအပအဝင်ပေါ့နော်။ငင်းချိုင်းကိစ္စရှိမယ်။နောက်တစ်ခါစစ်တပ်ကနေပြီးတော့မဲဆင်းမတမာမှုစသဖြင့်အဲ့အရာတွေပေါ်ထုတ်ပြီးတော့ဒါသူ့ရဲ့အဓိကတာဝန်ကကာကွယ်ရေးဖြစ်တဲ့ဆိုတဲ့အချက်ကိုလှည့်လျူရှူပြီးတော့နော်ဒီ မဲဆင်းနေစစ်တယ်မတမာမှုကြီးရှိတယ်လို့ပြောနေတယ်တော့အမျိုးမျိုးပေါ့နော်သူရဲ့တောက်ဆိုချက်တွေထုတ်နေစသဖြင့်ပေါ့နော်စစ်တပ်ရဲ့ချင်းချောင်းမှုကြီးရှိနေတယ်အဲ့လိုကျမတို့အဲ့လိုကြုံနေရတဲ့အခက်ခဲတွေကိုကျော်လွှားနိုင်ဖို့ဆိုလို့ရှိရင်ကျမတို့အားလုံးကညီညီညွတ်ညွတ်နဲ့အတူတကွလက်တွဲပြီးအလုပ်လုပ်ကြဖို့လိုပါတယ်အဲ့လိုညီညွတ်နဲ့လက်တွဲတယ်ဆိုတဲ့နေရာမှာလည်းဒီမိုစီပတ်တော်သားတွေဆိုလိုတာပေါ့နော်အဲကျမတို့ကဒီပြီးခဲ့တဲ့88ဒီမိုစီအရေးတော်ပုံကြီးကနေပြီးတော့ပြတ်ထန်းလိုက်တဲ့ပြတ်ထန်းချက်တွေကိုကျမတို့ကဒါကကျမတို့ရဲ့တာဝန်တွေဖြစ်တယ်ဆိုပြီးတော့လက်တွဲကြဟုတ်ကလက်တော်မှာအရေးကြီးလိုအပ်နေတဲ့တာဝန်ဖြစ်တယ်ပေါ့နော်အဲ့ဒီလိုလက်တွဲဖို့ကိစ္စဆိုတာကခုနကကျွန်တော်တို့ပြောခဲ့တဲ့နော်အမျိုးသားညီညီရေးအမှန်တကယ်ကိုလိုအပ်နေလက်ရှိအခြေအနေအဲ့လိုအမျိုးသားညီညီရေးရဖို့ဆိုတာကအလုံးကသဘောထားကြီးကြီးနဲ့ခုဆိုလို့ရှိရင် NLD ပါတီကနိုင်ငံရဲ့အခွင့်အမှာပေါ့နော်သူတို့စကားရဆိုရှင်မိုးပြိုတယ်လို့သုံးတယ်ပေါ့နော်တောင်မြကန်းမျိုးအနိုင်ရတဲ့အခြေအနေမျိုးဖြစ်တယ်အဲ့လိုမှာကျွန်တော်တို့ရဲ့နားလည်ချက်ကဘာလဲဆိုလို့ရှိရင်အင်အားကြီးပြီးပြီးတော့အများကစစ်စစ်ဆာနဲ့ဆောင်ရွက်ဖို့လိုတယ်အဲ့လိုမှမလို့ရှိရင်တကယ်တမ်းမှာတင့်မြတ်ညီညွတ်တဲ့အခြေအနေမျိုးကိုဖန်တီးနိုင်ဖို့ဆိုတာကတော်တော်ကိုမလွယ်တဲ့အခြေအနေမျိုးဖြစ်တယ်ငါနိုင်လို့ငါကပဲဒီအစိုးရလုပ်ရမယ်ငါပဲဒီအဓိကနေရာတွေယူရမယ်ဆိုတော့စဉ်းစားချက်ကတော့ကျမအနေနဲ့တော့လွဲတယ်လို့ယူဆတယ်အဲ့လိုမဟုတ်ဘဲနဲ့သဘောထားကြီးကြီးနဲ့ဟလာဒါကျမတို့ဒီချက်နဲ့တိုင်းရင်းသားတွေကိုသူတို့ဖိတ်ခေါ်တာကမ်းလှမ်းတာလည်းရှိရဲ့အဲ့တော့တကယ်လက်တွေ့အခြေအနေမှာအကောင့်တွေပေါ်ဖို့လိုတယ်အဲ့လိုအကောင့်တွေမဖော်နိုင်ခဲ့ဘူးမဖော်ခဲ့ဘူးဆိုလို့ရှိရင်ရှေ့လျှောက်မှာလည်းဒါအာကျွန်တော်တို့ပြဿနာတွေအများကြီးကြုံလာနိုင်စရာဒီမြင်နေရတယ်ဆိုတာကိုကျွန်တော်တို့လက်တွေ့အခြေအနေကကြုံနေရတာမျိုးရှိတယ်။ဒါကြောင့်မလို့ဒီအမျိုးသားညီညွတ်ရေးအစိုးရလို့သူတို့ပြောနေတဲ့အခြေအနေမျိုးတွေကိုတကယ်တမ်းဆောင်ရွက်ချင်တယ်ဆိုလို့ရှိရင်အခုအခြေအနေကသူတို့အချင်းကအခွင့်အကောင်းတင့်တဲ့အခြေအနေဒါကိုအသုံးချစီချင်ပါတယ်ကျွန်မ
က။ဟုတ်ကဲ့။ဆိုတော့ကုမောထွန်းရေးညီညွတ်နေရာတွေတချို့နေရာတွေကိုများခွဲပြေးခဲ့မယ်ဆိုရင်တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းဟလာအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြည်ပြင်ပြောင်းလေးပိုင်းဘာတွေများထူးထူးခြားခြားပို့ပြီးတော့တိုးတက်ကောင်းမွန်လာနိုင်တယ်လို့ယူဆတယ်
။ဒီရာကကျွန်တော်အနေနဲ့ပေါ့နော်အုပ်ချုပ်ရေးပိုင်းတွေမဟုတ်ငြိမ်းချမ်းရေးပိုင်းတွေကပါကျွန်တော်တို့အများကြီးတက်ရောက်မှုရှိမယ်လို့မြင်တယ်။ဒါ signal ပြတာပေါ့နော်အချက်ပြလိုက်တာ။ဒီနိုင်ငံကိုအခုအုပ်စိုးနေတဲ့ elite group တွေပေါ့နော်စစ်တပ်လည်းပါမယ်။နောက်ဒီအဲ့လိုမျိုးနိုင်ငံရေးအရဥဆောင်နေတဲ့ elite group တွေကနေပြီးတော့တိုင်းပြည်ရဲ့တကယ်ဒီ reconciliation အတွက်ပေါ့နော်တို့ဒီအတင်ဖြစ်နေပြီဆိုတဲ့ဥစ္စာကိုပေါ့နော်အချက်ပြလိုက်တဲ့ဥစ္စာအင်တာမအရေးကြီးတဲ့နိုင်ငံကြီးအချက်ပြမှုဖြစ်သွားမယ်လို့မြင်တယ်။ဆိုတော့ကကြတော့ဒါမျိုးဖြစ်လာတယ်ဆိုရင်ကျွန်တော်တို့ဒီလူတွေရဲ့ဒီမိုကရေစီပေါ်မှာယုံကြည်မှုပုံပြီးအားကောင်းမှာပေါ့နော်။ဆိုလိုတဲ့သဘောကကိုယ့်ရဲ့ကိုယ်နိုင်ငံရဲ့စနစ်ကဟုတ်ပြီငါတို့ဒီတဖြည်းဖြည်းချင်းပြုပြင်သွားရင်ငါတို့လူချင်းနဲ့ဒီကိုယ်ပိုင်ပြဌာန်းခွင့်ငါတို့လူချင်းနဲ့ Federal အရေးအရာတွေကိုဒီလိုယူကောက်ပွဲတွေဒီမိုကရေစီစနစ်တွေကနေတွားနိုင်မယ်ဆိုတဲ့ယုံကြည်ချက်တွေကဒီတိုင်းဒါလက်နက်ကင်ကြီးလည်းဥပမာပြပြကြဖြစ်သွားမယ်ပေါ့နော်ဆိုတော့ဒါအင်တန်ကောင်းတဲ့အချက်ပြမှုလို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့အချက်မပြဘူးဆိုရင်တော့ခုနပြောသလိုမျိုးဒီဘက်ကပြည်သူလူထုတွေအနေနဲ့ပေါ့နော်ကျွန်တော်တို့ကိုယ့်ရဲ့အားကိုးရာကကိုယ်တနတ်ပဲရှိရပေါ့နော်ကိုယ့်မှာအားရှိမှကိုရန်ကြည့်လို့မရဘူးဆိုတော့အဲပုံစံမျိုးကိုပေါ့နော်ဟိုအာတော့ပေးတယ်လို့မျိုးဖြစ်နိုင်တယ်ပေါ့နော်ဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့ပူပေါင်းဆောင်ရွက်ခြင်းချင်းချင်းတယောက်နဲ့တယောက်ပေါ့နော်ဒီနိုင်ငံရေးရတမုံချေပြီးတော့ပေါ့နော်အခွင့်ရေးပေးခြင်းဒါတွေကိုမြင်တော့မှမဟုတ်ဘူးပေါ့နော်ဆိုတော့ဒါကကျွန်တော်အနေနဲ့ကတော့အုပ်ချုပ်ရေးပိုင်းမှာမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဆိုလိုချင်နေတာကဒါဒီကျွန်တော်တို့နောက်မျိုးဆက်တွေအတွက်ပေါ့နော်နောင်လာမယ့်အနှစ်20 30အတွက်ပါဒီကျွန်တော်တို့နိုင်ငံကြီးတပေါ်ထားကြည့်မှုကအများကြီးတာဝါနိုင်တယ်လို့မြင်ပါတယ်။
တန်ရေးကြည့်တဲ့အချက်ပါပဲ။နောက်တစ်ခုကျွန်တော်စဉ်းစားမိတာကဘာလဲဆိုတော့အခုကမြို့သားညီညွတ်ရေးဆိုပြီးတော့ပြောတယ်ပေါ့ဗျာ။ဟလာမြို့သားညီညွတ်ရေးဆိုတဲ့စကားကလည်းပဲဒါပဲရှိအစိုးရ NLD ပါတီဘက်ကနေပြီးတော့ဆက်ထွက်လာတဲ့လူတန်းပဲလေ။ဆိုတော့ဟလာဒီလိုမျိုးဝန်ကြီးချုပ်နေရာပဲဖြစ်ဖြစ်ပြည်တော်စုအဆင့်မှာပဲဖြစ်ဖြစ်ပြည်내အတိုင်းအဆင့်မှာပဲဖြစ်ဖြစ်ဟလာနေရာတွေပေါ့ဘယ်သူကတော့ဘယ်ပါတီတော့ဘယ်နေရာပြီးဘယ်သူတော့ဘယ်နေရာပြီးဆိုတော့ခွဲပေးယူနေကောမျိုးသားညီညွတ်ရေးဆိုတာဖြစ်လာမှာလားအဲ့ဒီလိုခွဲမပြီးလို့ရောမျိုးသားညီညွတ်ရေးဆိုတာကိုထိခိုက်မှာလားကျွန်တော်မှအဲ့လိုစဉ်းစားချက်ရှိတယ်မနေ့နေ့မွေးဘယ်လိုသဘောရပါလဲ
ဒီမှာအမြင်ကတော့လေအဲ့လိုနေရာဆိုတဲ့နေရာတွေကိုညီကမတ်တပေါ့နော်ဝန်ကြီးချုပ်နေရာခုနကကိုချေချော်သိန်းပြောသလိုပဲဝန်ကြီးနေရာစသဖြင့်ပေါ့နော်အဲ့လိုနေရာတွေကိုညီကမတ်တအနေနဲ့ပေးယူမြနေတော့ဒါကကျမတို့လူချင်းနဲ့မျိုးသားညီညွတ်ရေးဆိုတာတော့ဖြစ်လာနိုင်မှာမဟုတ်ဘူးတကယ်တမ်းမှာဆိုလို့ရှိရင်တိုင်းသားပဲဖြစ်ဖြစ်ဗမာနဲ့တိုင်းသားပါပဲအကုန်လုံးကိုဓာတ်လူညီလူသဘောထားနိုင်မှုလိုတယ်ညီလူဓာတ်လူအခွင့်အရေးတွေပေးနိုင်မှုလိုတယ်အဲ့လိုမှမဟုတ်လို့ရှိရင်ပြီးခဲ့တဲ့တက်လျှောက်မှာကျမတို့ဗာဖြစ်ခဲ့လဲဆိုလို့ရှိရင်ပြီးခဲ့တဲ့အစိုးရတက်တမ်းမှာဆိုလို့ရှိရင်တိုင်းရင်းသားရေးရဝန်ကြီးဆိုတာကိုတနည်းအားပေးခဲ့တယ်သို့တော်လည်းပဲဗာဖြစ်လဲဆိုလို့ရှိရင်သူ့ရဲ့မိခင်ပါတီကိုအကြောင်းမကြားခဲ့ဘူး ီဝန်ကြီးတယောက်ကိုပဲခေါ်ပြီးတော့ဒီတောင်းကိုပေးခဲ့တယ်ဆိုတဲ့ခါကြတော့သူ့မိခင်ပါတီနဲ့သူ့နဲ့ကြားထဲမှာတစုံတရာပေါ့နော်ပုတ်တိုက်မှုပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်တို့ကြားခဲ့ရတာရှိတယ်အခုတခါလဲလိုက်ပြီးတော့ဒီတိုင်းရင်းသားပါတီတွေကိုတွေ့တဲ့အခါမှာဒီကချင်ပါတီကချင်ပြည်နယ်ပြည်သူ့ပါတီဘက်ကနေပြီးတော့ပြောဆိုတဲ့အင်တာဗျူးတွေကျွန်တော်တို့ကြားရတာတွေရှိတယ်လေအဲ့ဒီမှာဆိုလို့ရှိရင်ဟိုပါတီဥက္ကဋ္ဌနဲ့နောက်တစ်ခါကျတော့ဒီအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ပဲခေါ်ပြီးတော့တွေ့တဲ့အားမျိုးဆိုတဲ့ခါကျတော့ဒီအနိုင်ရတဲ့ပါတီအတွက်ကောနောက်ခုနကခေါ်ထွက်ခံရတဲ့ပါတီအတွက်ကောနောက်ရေရှည်အတွက်ကောနိုင်ငံအတွက်ကောမကောင်းဆိုတဲ့ဒါပြောဆိုချက်တွေအင်တာဗျူးတွေကျွန်တော်တို့ကြားရတာရှိတယ်။အဲ့တော့တကယ်တမ်းမှဆိုလို့ရှိရင်နေရာပေးတယ်မပေးဘူးဆိုတာတကယ်တမ်းမှကဒန်းတူကြီးလူသဘောထားဖို့ဒီလူတွေကငါတို့နဲ့အတူတူလက်တွဲပြီးတော့ဒီမိုကရေစီကိုငါတို့ရဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုအတူတကွတည်ထောင်မဲ့သူတွေရဲဘော်ရဲဘက်တွေဖြစ်တယ်ဆိုတဲ့ခိုင်ုံချက်တကယ်တမ်းမှာတိတိကျကျရှိဖို့လိုတယ်။အပေါ်ရန်မိဂါမတ်တဝင်းရုပ်နေရဝင်ကြီးနေရပေးုံနေနဲ့ဒီအပြတ္တနာတွေကတည်ခဲ့သွားမယ်လို့ကျွန်မကတော့မယူဆပါဘူးရှင်။
ကိုမထွန်းအောင်ရေအဲ့တော့ဝင်ကြီးချုပ်နေရပဲဖြစ်ဖြစ်ပြီးတော်စုအစင်ဟလာပြည်နယ်အစင်တိုင်းအစင်အဲ့ဒီနေရာတွေမှာနေရာတွေခွဲပေးုံနေကောအမျိုးသားညီညွတ်ဆိုတာကိုအလားရှေ့ဆက်တွန်းအားပေးတဲ့ကိစ္စဖြစ်မှာလားအဲ့လိုခွဲမပေးလို့ရောအမျိုးသားညီညွတ်ရေးဆိုတာကိုမတည်ဆောက်နိုင်တော့ဘူးလားဘယ်လိုမြင်ပါလဲ
။ဒီမှာကကျွန်တော်ဟိုပါဗောနော်ကျွန်တော်မြင်တာကတော့ဟိုနှစ်ပိုင်းခွဲပြီးတော့မြင်တဲ့လို့မြင်တယ်။အမျိုးသားညီညွတ်ရေးဆိုတာကဒါဒီအာဏာခွဲဝေခြင်းဗောနော်နေရာပေးခြင်းမပေးခြင်းနဲ့ဟိုလုံးဝကြီးတို့နှစ်ခုလုံးကထပ်တူကြအမြင်မဟုတ်ဘူးဗောနော်။အမျိုးသားညီညွတ်ရေးကပို့ပြီးတော့လမ်းစဉ်တစ်ပေါ်မျိုးဆောင်ပြီးတော့ဒီနေရာခွဲပေးခြင်းဟိုကကြတော့ဒီလမ်းခုလကဗုဒ္ဓတွေဗောနော်အဲ့လိုမျိုးပုံစံနဲ့ဟိုကျွန်တော်တို့ရှုမြင်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။အဲ့တော့နေရာခွဲပြုံလောက်နဲ့ကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးရောက်သွားတယ်ဆိုတာမဟုတ်သေးဘူးလေ။ဘာလို့လဲဆိုတော့ကျွန်တော်တို့လိုချင်တာကတကယ်ကိုကိုယ်ပိုင်ပြဌာန်းခွင့် Federal နိုင်ငံတော်ကိုကျွန်တော်တို့ကဒီသွားနေတဲ့အနေထားပေါ့နော်။အဲ့အောင်မရောက်လို့ကျွန်တော်တို့အမျိုးသားညီညွတ်ရေးမရနိုင်တာပေါ့နော်။ငြိမ်းချမ်းရေးမရနိုင်တာဆိုတော့ယူဆချက်ကရှိနေတယ်။အဲ့တော့ခုနပြောတဲ့ဝင်ကြီးနေရာဝင်ကြီးချုပ်နေရာပေးလိုက်လို့အဲဒီ Federal ပုံစံဖြစ်သွားမှာမဟုတ်တာဆိုရဲတော့ဒါပေမဲ့အဲ့ဒါကိုအဲရောက်ဖို့ရန်အတွက်ပေါ့နော်ကျွန်တော်တို့အချက်ပြလိုက်တာအဲ့တော့ဟိုဒီဝင်ကြီးချုပ်နေရာဝင်ကြီးနေရာပေးတယ်ဆိုတော့ကအချက်ပြချင်းဖြစ်တယ်။နောက်မြို့သားညီညွတ်ရေးတဲ့အတွက်ကျွန်တော်တို့အဲဒီမှန်ကန်တဲ့အဲဒီအဆင့်နေဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ
်။ဟုတ်ကဲ့အခုကျွန်တော်ထပ်မေးချင်တာကကျွန်တော်တို့အခုဆွေးနွေးတဲ့တကယ်ခေါင်းစဉ်ကြီးပေါ့နော်ဟာလား NLD ပါတီအနေနဲ့ဒီနယ်တိုင်းဝန်ကြီးချုပ်နေရာတွေကိုတခြားနိုင်ငံရေးပါတီတွေကခွဲဝေတင်သလားဆိုတဲ့တကယ်ခေါင်းစဉ်နဲ့ဓာတ်ရိုက်သက်ဆိုင်တာမဟုတ်ပေမဲ့လုံးလုံးကြီးတော့လည်းကင်းကွာနေတဲ့အကြောင်းအရာတော့မဟုတ်ပါဘူး။အဲ့ဒါပါလဲဆိုတော့ခုနမန္တလေးမွေးဆွေးနွေးတော့တဲ့ထဲမှာလည်းပါပါတယ်တမ်ဘောဘက်ကနေပြီးတော့ဟာလားနယ်စင်အမှားတွေဟာလားတန်းနဲ့ချီပြီးတော့နော်ငါးတန်းလားအဲ့လောက်ကြီးထောက်ပြနေတာတွေရှိတယ်ဒါတွေကဆက်ပြီးတော့လည်းထုတ်ပြနေတော့မယ်ဟာလားနောက်ထပ်လည်းပဲဘာတွေပြောလာအောင်လဲဘာတွေဖြစ်လာအောင်လဲကျွန်တော်တို့တိတိကျကျမသိသေးဘူး။လက်ရှိအခြေအနေပေါ်မှာတချို့ကလည်းပဲဒါဥရီအတိုင်းပဲဖြစ်ရှင်းသွားရင်ဘာမှမဖြစ်ပါဘူးလက်ရှိရှိနေတဲ့ဥရီရာပဲဖြစ်ရှင်းရမှာလို့မြင်ရတာရှိတယ်လို့တချို့မှလည်းပဲဒီကနေပြီးတော့ဘာတွေများဆက်ဖြစ်လာအောင်မလဲဆိုတော့စိုးရိမ်ချက်တွေရှိနေတာကျွန်တော်ကြားထားရပါတယ်ဆိုတော့မနေ့မွေးကြီးအခုလိုမျိုးတမ်ဘရိုဘက်ကနေပြီးတော့ဟာလားမဲစင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဇက်တိုက်လူပြောလာတာဟာလားဂျန်တဲ့အင်အားစုတွေဆိုတော့ထားလိုက်ပါအောင်ဂျန်တဲ့နိုင်ငံရေးပါတီတွေထားလိုက်ပါအောင်အဓိကအရေးကြီးတဲ့မြန်မာနိုင်ငံရေးမှာအဓိကအရေးကြီးတဲ့ဒီအဖွဲ့အစည်းကနေပြီးတော့ပြောလာတာကနေပြီးတော့ဘာတွေဖြစ်လာမယ်လို့မျှော်လင့်နိုင်ပါလဲဘာတွေဆက်ဖြစ်လာနိုင်တယ်မင်းမင်းမွေးစိုးရင်စရာအခြေအနေကိုဖြစ်တယ်လို့ယူဆပါလား
ကျွန်မအမြင်ကတော့လေဒီစစ်တပ်ကနေပြီးတော့ပြင်ညာချက်တွေအမျိုးမျိုးထုတ်တယ်သတင်းစာရှင်းလင်းပွဲတွေလုပ်တယ်ဆိုရဲအခြေအနေကသူတို့ရဲ့လုတ်ပိုင်ခွင့်ဘောင်ကိုကျော်နေလို့ကျွန်တော်ယူဆတယ်သူတို့ကတော့2008ပေးထားခြင်းအရာဘာရလို့ပြောနေကြတယ်ဆိုပေမဲ့လို့တကယ်တော့မှကျွန်တော်တို့အမြင်ကတော့တက်ဆိုတာကာကွယ်အလုပ်ကိုပဲလုပ်ရမှာပါအဲ့တော့ကြော်ပြီးသူတို့ဒီတွတ်တော်ထဲမှာထိုင်နေတာဆိုတာကလွန်လွန်လာတယ်။အဲ့လိုအခြေအနေကနေပြီးတော့သူတို့ကဒီမဲစင်းနေစစ်တယ်၊ဘာကြီးထုတ်ပြန်မှညာကြီးထုတ်ပြန်မှဆိုတာကသူတို့ကအုတ်ချိုကြီးအာဏာမှာဝင်ပြီးတော့ဆက်ဆက်နေတဲ့အခြေအနေမျိုးဖြစ်တယ်။နောက်လက်ရှိမှာကျွန်တော်တို့အမြင်ကပုံမှန်လေးလေးပြောရမယ်ဆိုလို့ရှိရင်ဒီပြည်ထောင်စုကောက်ဘတ်ကော်မရှင်မှာလိုအပ်ချက်တွေအများကြီးရှိနေတာမှန်တယ်၊ချိုးရင်းချက်တွေရှိနေတယ်။သို့တော်လည်းပဲအဲ့ဒါကိုပြောရမယ့်အပိုင်းကတစ်ပိုင်းဖြစ်ပါတယ်။လက်ရှိမှာကျွန်တော်တို့ရခဲ့တဲ့ဒီရွေးကောက်ပွဲမှာရရှိခဲ့တဲ့ရလက်ကဆိုလို့ရှိရင်ဒါလူတို့ရဲ့ရလက်ဖြစ်ပါလူတို့ပိုင်ဖြစ်ပါတယ် NLD တခုတည်းပိုင်တော့မဟုတ်ပါလူတို့တခုလုံးကပိုင်နေရလက်ဖြစ်တယ်အဲ့ဒီလူတို့ပိုင်နေရလက်ကိုတက်ကနေပြီးတော့သူ့ရဲ့အခွင့်အာဏာတွေတုံးပြီးတော့ပြုကျော်စော်ကားမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီမိုစီဘက်တော်သားအားလုံးကနေစုပေါင်းပြီးတော့ဒါလူတို့ရလက်ကိုကာကွယ်ရမှာပဲဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်တက်ကသူ့ဘာလုပ်တယ်မလုပ်ဘူးဆိုတာသူ့ရဲ့တမိုင်းနဲ့ဖြစ်ပါတယ
်ဟုတ်ကဲ့ကွာကိုမထွန်းအောင်ဒီဒ ီချိန်ဒီဘလောက်ကြီးစိုးရင်စရာကောင်းတယ်လေကိုမောင်ထွန်း။ဘာတွေမျောလင့်ထားတယ်လဲ။ဘာတွေစက်ဖြစ်လာနိုင်တယ်လဲဗျာ
။တခုကကျွန်တော်အမြင်ပေါ့နော်။ကျွန်တော်အမြင်ကခုနကမနှင်းမွေးပြောသလိုပဲကျွန်တော်တို့ကဒီငွေကိုကလေး2008ကိုကြိုက်တာမှမဟုတ်တာပေါ့နော်။တာအဲဒီစက်တပ်နေနဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာနေရာယူထားတာတွေအစိုးရဘက်ထဲမှာအဲသူတို့အတွက်ပေါ့နော်ဟိုနေရာယူရထားတဲ့ဥစ္စာတွေကတကယ်ဒီမိုကရေစီလေးကျင့်တယ်လည်းမကိုက်ညီပါဘူး။အဲဒါပေမဲ့သူပြောတဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေရှိနေဆိုတာလေဒါညင်းလို့မရတဲ့အပိုင်းတွေကိုလည်းမြေပြင်မှာကျွန်တော်အနေနဲ့တွေ့ရပေါ့နော်။ဒါကတပိုင်းတသက်ဖြည့်ရှင်းရမယ်။ဒီဟာဖြည့်ရှင်းရမယ့်ဥစ္စာကလည်းပြည်သူကမန်ဒိတ်ပေးထားတဲ့အစိုးရကနေပဲဖြည့်ရှင်းရမယ်လို့ကျွန်တော်အနေနဲ့ကတော့ယူဆထားတယ်ပေါ့နော်။အဲနောက်တစ်ခုအာနာတိမ့်မယ်မသိဘူးပေါ့နော်။လူတွေစိုးရိမ်နေဆိုတာကကြတော့ကျွန်တော်မြင်တာကတော့ဥပဒေပြဋ္ဌာန်းချက်သူဘယ်လိုပဲရှိရှိအဓိကမူတည်နေတာကတော့ဒီလက်ရှိအဲစစ်တပ်ရဲ့ခေါင်းဆောင်တွေပေါ်မှာပဲမူတည်လို့ယူဆတယ်ပေါ့နော်သူတို့အနေနဲ့ကတော့ဥပဒေမြေတုပ်ပြင်ရှိစေခါမူသူတို့စိတ်ထဲမှာဆုံးဖြတ်ဒါပီတာကိစ္စတစ်ခုဆိုရင်တော့သူတို့ကတော့ဘယ်ဥပဒေပဲဖြစ်ဖြစ်အဲဒီလုတ်သွားမှာပဲလို့ဟိုကျွန်တော်အနေနဲ့ကတော့မြင်တယ်ပေါ့နော်အဲဒါကြောင့်မို့လို့ကျွန်တော်တို့ပြည်သူတွေစိတ်ကူရမှာထက်သူတို့ဘာဆုံးဖြတ်ထားပြီလဲပေါ်မှာပဲပို့ပြီးတော့မူတည်နေမယ်လို့တော့မှကျွန်တော်ကယူဆတယ်ပေါ့နော်ဒီလူရတော့အဲရှင်ကြီးဝမ်းလဲဝင်ပြီးွားပြီရှင်ငယ်ဝမ်းလဲဝင်ပြီးွားပြီဆိုတော့ထူပြီးတော့ကြောက်နေမယ်လို့တော့မထင်ဘူးကျွန်တော်စိတ်ထင်တယ်ဟိုကျွန်တော်တို့ဒီရိုက်ခတ်မှုတွေကတော့ရှိနိုင်ပေမဲ့ဒီလူတွေအနေနဲ့ကတော့ဟိုဒါကိုထူးခြားခြားကြီးဟိုကြောက်လန့်နေမယ်လို့တော့မထင်ဘူးเนาะဒါပေမဲ့အပေါ်ပိုင်းမှာရှိရတဲ့ဒီ elite တွေကတော့နည်းနည်းပါးပါးတော့ရိုက်ပို့ပြီးတော့ရိုက်ခတ်မှုကြီးနိုင်တယ်ဗောနောပြည်နိုင်ငံကရဲ့ဖြစ်အားအဲ့လိုမျိုးလေးတွေတော့ရှိနိုင်တယ်အဓိကကတော့အဲကျွန်တော်မြင်တာကတော့ဒါသူတို့ဆုံးဖြတ်ပြီးသားကိစ္စလို့တော့မှကျွန်တော်ယူဆတယ်ပေါ့နော်သူတို့ဘယ်လောက်ထိသွားမယ်အဲဘယ်လောက်ထိသူတို့ push လုပ်မယ်ပေါ့နော်သူတို့ဆုံးဖြတ်ထားပြီးသားအဲတော့ကျွန်တော်တို့ကဒီကြားထဲမှာကျွန်တော်တို့ influence လုပ်လို့မရတော့ဘူးလို့ကျွန်တော်အနေနဲ့မြင်တယ်သူဆုံးဖြတ်ချက်တခုခုတော့ရှိပြီးသားပါစစ်တပ်ကတော့အဲဒါသူဘယ်လိုလုပ်မလဲဘယ်လို counter ဖို့မလဲ2008ထဲကနေလည်းဖြစ်နိုင်တယ်2008အပြင်ဘက်ကလည်းဖြစ်နိုင်တယ်ဒါကတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့နော်ဒီသူကတော့သူပြီးတော့ဟိုတာကြီးကိုတော့တအားကြောက်နေမယ်လို့မျိုးလို့တော့လည်းမမြင်ပါဘူး။ဘာလို့လဲဆိုတော့ငကူကလေးကလည်းထာနေရင်းနှီးပြီးတာပဲဆိုတော့လေ။အဲ့တော့သူတို့အပေါ်မှာမူတည်တယ်ကျွန်တော်ကတော့အဲ့လိုပဲပြောပြရစေ
။ဟုတ်ကဲ့ဗျာ။စုံပြတ်ထားပြီးသားဆိုရင်လည်းဒီစုံပြတ်ချက်ဒီတိုင်းပြည်ရဲ့အနာဂတ်ရှိရေးကိုအကောင်းပဲဖြစ်စေမယ်စုံပြတ်ချက်ဖြစ်ပါစေလို့ပဲကျွန်တော်ကိုယ်တိုင်တော့ကျွန်တော်ပြောလင့်ပါတယ်ဆုလဲဆုတောင်းပါတယ်။ချိန်ပေးပြီးတော့ပါဝင်ဆုနေ
လည်းလို့ပဲမြင်ပါ။က
ြည့်ဗျာ။ဖြစ်ပါစေလို့ကျွန်တော်အားလုံးဆုတောင်းအောင်ပါပေါ့နော်။တိုင်းပြည်ကအခုမှအငုံအဖူးလေးကိုစပြီးတော့ခြေလောင်းပေါင်းတင်အရေးကြီးကြီးနေကြရတဲ့အချိန်မျိုးမလားချိန်ပြပြီးတော့ပေါင်းဆွနေပြတယ်မနေ့မွေးကိုမောထွန်းအောင်သူပဲကျေးဇူးတင်ပါတယ်အားလုံးပဲကံကောင်းကြပါစေကိုဗစ်ဘေးကနေပြီးတော့လည်းရှင်းဝေးကြပါစေဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်မတို့လည်းပေါင်းဝင်ဆွနေပြရတ
ဲ့
လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့တွဲဖက်အထွေထွေအတွင်းမှုတက်ဒေါ်နေနေမွေးရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်းဦးမောထွန်းအောင်တို့ဆွနေသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းကမ်းတွေကိုအင်ကာညဒိုင်းလေးလိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒီနေရာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ